အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမနီပူပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကြားအဓိကယုံတွေဆက်လက်ဖြစ်ပွားနေပြီးတနင်္ဂနွေနေ့ကလူ၅ဦးသေဆုံးရပါတယ်။ကျေးရွာတချို့မှာနေအိမ်တွေနဲ့တခြားအဆောက်အုံတွေမိလောင်ခဲ့ပြီးကောင်းကင်မှာမိခိုးငွေတွေအပြည့်ဖြစ်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေကိုကိုကာပီ AP သတင်းကဖော်ပြပါတယ်။မဏိပူပြည်နယ်ကအချမ်းဖတ်မှုတွေအတွက်အိန္ဒိယမြို့တော်ဒေလီမှာလည်းတနင်္လာနေ့ကဆန္ဒပြခဲ့ကြပြီးဗဟိုအစိုးရကကြားဝင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ကူကီလူမျိုးဆန္ဒပြသူတွေဟာပြည်နယ်အစိုးရကိုအလိုမရှိဘူးလို့ကြွေးကြော်ကြပါတယ်။မဏိပူမှာလူသားချင်းစာနာမှုအကူအညီအကျပ်တဲနဲ့ရင်ဆိုင်နေရပြီးနေအိမ်တွေချေးရွာတွေမိရှို့ဖျက်ဆီးခံရကလူမျိုးစုတွေရဲ့အသက်အန္တရာယ်စိုးရိမ်ရလို့လူမျိုးစုတွေအတွက်တီးခြားအုပ်ချုပ်ခွင့်ရဖို့အိန္ဒိယသမ္မတကိုကြားဝင်အုပ်ချုပ်ဖို့တောင်းဆိုကြပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူပြည်နယ်မှာအထူးစီးပွားရေးအရာအကျိုးအမြတ်တွေပေးဖို့တောင်းဆိုမှုတွေအတွက်ဟိန္ဒူအများစုနဲ့ခရီးယန်ဘာသာဝင်တွေအများစုဖြစ်ကြတဲ့မျိုးနွယ်စုတွေထိတ်တိုက်တွေ့ပြီးရက်သတင်းပတ်များစွာအကြမ်းဖက်မှုတွေပြင်းထန်နေတာပါ။ရုံးရဲဆန်ကပ်မှုတွေအတွင်းလူ85ဦးထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါတဲ့ဆယ်စုနှစ်တည်းတည်းမှာအဆိုးရွားဆုံးလူမျိုးရေးပဋိပက္ခအတွင်းလူရာချီထန်ရရခဲ့ပြီး3000ကျော်ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဗဟိုအစိုးရကရန်တက်နဲ့စစ်တပ်အင်အားထောင်နဲ့ချီကိုမဏိပူပြည်နယ်ကိုဆစ်လွတ်ထားပြီးအခုလက်တလောလူသေဆုံးမှုအများစုကလုံခြုံရေးတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ရှင်။